ထိုင်းနိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမိုးကောင်ရေရှားပြီးအခက်တွေ့နေတာကိုရှော့ချဖြေရှင်းနိုင်ရေးအတွက်ပြည်သူတွေအနေနဲ့ရေပိုက်တွေပိတ်ထားကြဖို့နဲ့ရေချိုးတာရှော့ချဖို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကအင်ကာနစ်မှာတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံကိုအဓိကရေပေးဝင်နေတဲ့ကြောက်ဖျားမြစ်ထဲကိုပင်လယ်ရေမြင့်တက်ပြီးစီးဝင်လာကြောင်းမြို့တော်မှာဖြန့်ဝင်နေတဲ့တောက်သုံးရေမှာစားငံရေဖြစ်လာကြောင်းဘန်ကောက်ရေဖြန့်ဝေရေအနာပိုင်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားပါတယ်။မိုးကောင်ရေရှားမှုကလာမယ့်လပိုင်းနှစ်အတွင်းပိုပြီးတော့ဆိုးရွားလာမယ်လို့ခန့်မှန်းထားပြီးမိုးကောင်ရေရှားမှုတန်ရော့ပါးစေရေးအတွက်မြေအောက်ရေထုတ်ယူနိုင်ဖို့ဒေါ်လာတန်103ဆောင်ရွက်ဖို့ကိုလည်းအစိုးရကအင်ကာနစ်မှာသဘောတူထားတဲ့အကြောင်းထိုင်းအစိုးရပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်။ထိုင်းနိုင်ငံမှာနိုဝင်ဘာလကနေ AB အထိရာသီဥတု6တွေ့လေးရှိပြီးဒီနှစ်မှာတော့ဇွန်လလောက်အထိရှိကြနိုင်တယ်လို့အနာပိုင်တို့ကပြောဆိုထားတာပါထိုင်းနိုင်ငံအလဲပိုင်းခရိုင်14ခုနဲ့အရှေ့မြောက်ပိုင်းစိုက်ပျိုးရေးဒေသတို့မှာမိုးကောင်ရေရှားဖြစ်ကြောင်းလည်းကြေညာထားပါတယ်